အမေရိကန်ပြည်အောင်စုမှာအစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားရတဲ့အခြေအနေဟာဒီကနေ့မှပဲသမိုင်းဝင်အခြေအနေတစ်ခုဖြစ်သွားပါတယ်။အစိုးရရန်နေရာတချို့ရပ်ထားတာဒီကနေ့22ရက်မြောက်နေ့ဖြစ်ပြီးတော့ဒါဟာအမေရိကန်သမိုင်းမှာအရှိကြဆုံးဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာနိုင်ငံနဲ့တရားမဝင်ဝင်ရောက်မှုတွေတားဆီးရေးဒဏ္ဍာရီကြီးဆောက်လုပ်ဖို့ဒေါ်လာသန်း 5,000 ကျော်တောင်းထားတာကိုအောက်လွှတ်တော်ကငြင်းပယ်ထားတာဖြစ်ပါတယ်။အမေရိကန်တောင်ပိုင်းနယ်စပ်ကအဲ့လိုမျိုးလူတွေတရားမဝင်ဝင်ရောက်နေရတွေဟာကျူးကျော်မှုပဲဖြစ်တယ်လို့သမ္မတထရမ့်ကမနေ့ကပဲပြောသွားသေးပြီးတော့ဒါမှမဟုတ်ဒီလိုဒဏ္ဍာရီဆောက်ဖို့အစိုးရရဲ့လုပ်ငန်းတွေပြန်လည်လည်ပတ်ဖို့အတွက်အစိုးရအသုံးစရာကျလာအောင်လုပ်တဲ့နည်းတစ်နည်းအဖြစ်နဲ့နိုင်ငံတော်အရေးပေါ်ကြေညာတာမျိုးမလုပ်ပါဘူးလို့လည်းနောက်ပိုင်းမှာပြောသွားခဲ့ပါတယ်။အဲ့လိုလုပ်မဲ့အစားအောက်လွှတ်တော်ကသဘောတူငွေချပေးတာပဲလိုချင်ပါတယ်လို့လည်းပြောပါတယ်။ဒီဒေတာရေးဆောင်ရေးသမရရဲ့တောင်းဆိုထားတဲ့ငွေကြေးနဲ့ပတ်သက်လို့သမရနဲ့အောက်လွှတ်တော်အကြားမှာသဘောထားကွဲလဲခဲ့ကြလို့ဒီဇင်ဘာလ22ရက်နေ့ရောက်တဲ့အချိန်မှာပဲတချို့ဌာနတွေအတွက်အစိုးရအသုံးစရိတ်ပြတ်တောက်သွားတာဖြစ်ပြီးတော့ဒီထက်မှာတော့အမိမြေလုံခြုံရေးနဲ့နိုင်ငံသားရေးဝန်ကြီးဌာနတွေလည်းပါပါတယ်။စုစုပေါင်းပြောင်စုအစိုးရဝန်ထမ်း8သိန်းလောက်လောက်ဝဲလာစာမရပဲနဲ့အလုံနာထားတာကနေပြီးတော့တချို့လဲလာစာမရပဲဆက်ပြီးတော့အလုံးလုံးနေကြရတာဖြစ်ပါတယ်ရှင်။